ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်ကလဒန်မြစ်မှာရှိတဲ့မြမစိုးရရေတပ်သင်းပေါင်း၂ဆင့်ကိုအေးရခိုင်လက်နက်ကိုင်တွေဘက်ကပစ်ခတ်မှုကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးတော့ဒေသခံရွာသားတွေထိခိုက်ဒဏ်ရာရရှိမှုတွေရှိတယ်လို့သိရပါတယ်။ရေတပ်သင်းပေါင်းဘက်ကပြန်လည်ပစ်ခတ်တာကြောင့်ဒီရွာသား၅ဦးထိခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြမစိုးရနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေငြိမ်းချမ်းရေးအတွက်တွဲဆောင်ဖို့စီစဉ်နေသေးမှာပဲရခိုင်မြို့နယ်တွင်းအခုလိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေတာပါ။ဒီမြန်မာပိုင်းသတင်းတောက်နိုင်ကွင်အိမ်ဆက်သွယ်မိမြန်ပြီးတော့သတင်းပေးပို့ထားပါရခင်ဗျာ
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်ဒီကနေ့မနေ့အစောပိုင်းမှာမြန်မာစစ်တပ်ရဲ့ရေတပ်သင်းပေါ်နေစည်းကိုရခိုင်လက်နက်ကန်အေအေဖွဲ့ကနေနှစ်ချိန်နေတိုင်းပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အေအေပြန်ကြားရေးရာရှိခိုင်တုခကပြောပါတယ
်ဒီစတဲ့မှာစင်္ဂါရဲနဲ့မနေ့ကနာရီလောက်မှာကြောက်တော်မြို့နယ်အဲ့ဒီအပေါ်ဝါနာမှာအင်အား300လောက်ပါတယ်ဒီမြန်မာစစ်တပ်ရဲ့ဒီစစ်သင်းပေါ်နေစည်းကိုဒီကနေ့ဘာသာမျိုးတွေတက်ခါခဲ့တာရှိတယ်။နောက်ပြီးတော့အဲ့ဒီတန်ဖိုးနစီကိုပဲဒီကြောက်တူရဲ့အခဲပိုင်းမှာလည်းပဲဒီမနေ့3နာရီခွေးလောက်မှာဒီကြိမ်နောက်ကတက်ခါတာရှိတယ်။ကျွန်တော်တို့ဘက်ကနေအဲ့ဒီ100မီလီမီတာလေးနဲ့ချစ်တာ။ဒါတော့တန်ဖိုးကိုထိတယ်။ထိခဲ့ကြဆုံးနောက်ပြီးတော့ဒီတန်ဖိုးရဲ့ပြည့်စုံမှုအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်လက်ပြီးတော့စုံလမ်းနေသေးပြီရှိတယ်ပဲ
။ဒီမနေ့ရေသားတန်ဖိုးကိုအေအေဖွဲ့ကပြစ်ခတ်မှုပြီးတန်ဖိုးဘက်ကနေပြန်လည်ပြစ်ခတ်မှုတွေလည်းရှိနေခဲ့ပါတယ်။ဒီလိုပြစ်ခတ်မှုကြောင့်ကြောက်တော်မျိုးနဲ့သင်္ကနဲ့နဲ့စပယ်လှရွာသားတွေထိခိုက်တံရရရှိပြီးစေယုံတွေမှာစေဝါကုသအခံယူနေရတယ်လို့လူနာတကူကိုယ်တိုင်ကြည့်ရှုမေးမြန်းခဲ့တဲ့ကြောက်တော်မျိုးနဲ့ပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးမောင်တန်းစိန်ကပြောပါတယ
်။စစ်တပ်အခြေအနေကတော့တကောင်တော်အချိန်လောက်ဆိုတော့မနဲ့မှကျွန်တော်ကြားရတယ်ဒီဂျင်ဘေလာတိရတူတိရတော်နဲ့ဒီသင်္ကနဲ့ကတံရရတဲ့သူတွေပြောတဲ့စကားကတော့ဒီကျွန်တော်တို့ဒီကလေတန်မိပေါ်တော့ဒီတော့ဒီရေချောင်းတောက်ချောက်နေရီကနေပြစ်ပြီးတော့ဟိုရောစင်ပြစ်ပြီးတော့စောတယ်လို့ပြောပါတယ်။သင်္ကနဲ့ကဒီတိရနှစ်ယောက်ကတော့လေဟိုနေရာဖင်းလို့ဖြစ်တဲ့စေယုံတော်တယ်ဒီဆံပေလက်ကနှစ်ယောက်မှာတော့ယောက်သားတစ်ယောက်ရဲ့မျိုးသမီးတစ်ယောက်ရဲ့
ဒီကနေ့မနေ့တနားရီချိန်ပြက်ကမှုတွင်တင်းကနဲ့ရွာသား3ဦးနဲ့စပယ်လှရွာသား1ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးဒဏ်ရာပြင်းထန်တဲ့တင်းကနဲ့ရွာသားဥွှေသွန်းသိန်းနဲ့ဇနီးဖြစ်သူတော်ခင်ညူမာကိုစစ်သွေးစေယုံကိုပို့ထားရသလိုစပယ်လှရွာသားဥဆန်လှကျော်နဲ့ဒေါ်ပလဲစိန်တို့ကိုကြောက်တော်စေယုံမှာစေဝါကုသခံယူနေကြရတာပါတင်ကနဲ့ရွာသွင်းပြစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့တန်ရန်ရရှိသူတင်ကနဲ့ရွာသားသူရဲ့ဆွေမျိုးသူကတော့အခုလိုပြောပါတယ
်။ညာတော့ကဒဏ္ဍာရီလောက်မှာမိဘကစိုက်တော်လို့ပြောရင်သူကမကင်နာနာအနစ်တဲ့အိမ်ခမှုဘဝကြာပြီးကြီးမာနကြီးအစားဆိုင်တော့လူနာခင်လေးကဆံဝတိစတဲ့မှာသူတို့သူရပ
ါစပယ်လရွာသားသူကလည်းညစ်အချိန်မှာရေသားတင်ပေါ်ကနေပြစ်ခတ်ခဲ့လို့တန်ရန်ရရှိခဲ့ကြောင်းပြောပါတယ်။
ကျွန်တော်တို့ညတကောင်ဆိုတော့အဲ့တော်လို့ဆင်တာခါရဟောကနေပူပူပူပူကလည်းဒီချာလည်းနေတော့ချာလည်းဒီပေါ်နေတဲ့အပေါ်ကိုဖြစ်နေတယ်။အဲ့ဒီအကြီးချာတော့ဖြည်ရတာတရားတော့ဆုံးရတဲ့အချိန်ရှိတယ်တရားတော့အဲ့လိုများပါဘူး
။အနောက်ပိုင်းသားစစ်သားချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကကြောက်တော်မျိုးနဲ့တင်းကလေးရွာဘက်မှာပြစ်ကမ်းမှုဖြစ်ပွားခဲ့ကြောင်းအတည်ပြုပေမဲ့အချိန်နဲ့သိစိတ်ကိုမသိရသေးကြောင်းပြောပါတယ်။
အမှန်ရှိတယ်လို့တော့သိရတယ်။ဒါပေမဲ့ဘယ်လိုဖြစ်နေသွားလဲကျွန်တော်လည်းအဲ့ဒါကြားတော့ကြားမနေရဘူး။ကျွန်တော်ကကနနာမသိဘူးရှင်
။ဒီကနေ့ရခိုင်ပြည်နယ်တွင်ကြောက်တော်မြို့နယ်ပြင်ဗုဒ္ဓတောင်နဲ့ရတိတ်တောင်မြို့နယ်ဘက်မှာလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြောခွင့်ရခိုင်တုကကအခုလိုဆက်ပြောပါတယ
်။ဗုဒ္ဓတောင်နဲ့ရတိတ်တောင်အစားပေါ့နော်။တပိုက်တောင်နဲ့ဒီကင်းချောင်းကြားမြန်မာစစ်တပ်ကနေဟိုထိုးစစ်ဆင်တာတဲ့အတွက်ကြောင့်အဲ့မှာတိုက်ပွဲဖြစ်တာရှိတယ်။ရေစိုးချောင်းကြွာနားမှာလည်းပဲဒီဒိတ်ခါနဲ့ဒီလက်နက်ပစ္စည်းတွေလာပေါ်တဲ့ဆက်လက်နေရှိကိုကျွန်တော်တို့ကဒီမနေ့မှပြည်ကနှင်းယူခဲ့တာရှိတယ်
။မနေ့ကလည်းမင်းပြမျိုးနဲ့ဒိုင်းနာရွာဘက်နဲ့ရတိတ်တောင်မျိုးနဲ့အမြက်တောင်ရွာဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းခန္တုခကပြောပါရတယ်။ဒီကနေ့မနေ့တနအီခါမှာလည်းကြောက်တော်မျိုးနဲ့ကန်ဆောက်ကျေးရွာနီးကန်သုံးဆင့်ရွာတွင်မှလက်နက်ကြီးကြားရောက်ခဲ့လို့ရွာသားတို့တိတ်ဆုံးခဲ့ကြောင်းကန်ဆောက်ဆရာတော်ကမိန့်ပါရတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေကလည်းကြေပြန့်စွာဖြစ်ပွားနေသလိုတိုက်ပွဲတွေတွင်အရက်သားတွေထိခိုက်မှုတွေကလည်းပုံမှန်များပြားလာနေပါရတယ်။ပြည်ကတဲ့2018ခုနှစ်ဒီဇင်ဘာလကနေဒီနှစ်ဇူလိုင်လ25ရက်နေ့ထိရခိုင်ပြည်နယ်တိုက်ပွဲတွေတွင်အရသာတေဆုံ62ဦးနဲ့တန်ရာရရှိသူ156ဦးရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ REC ရဲ့ကောက်ယူထားတဲ့သတင်းမှာဖော်ပြထားပါတယ်။ရခိုင်လက်နက်ကိုင်အေအဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်၄ဖွဲ့ဟာလာမယ့်စက်တင်ဘာ16ရက်18ရက်နေ့တွင်မှာမြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့ရှမ်းပြည်နယ်ရှိပိုင်းကျိုင်းတို့မြို့မှာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာစစ်တပ်ဘက်ကနေစစ်တမ်းကြီး၅တိုင်းမှာအပြစ်ရဆဲထားပြီးမြန်မာပြည်နယ်ဘက်မှာရက်ဆဲတာမရှိတာကြောင့်ပိုက်ပွဲတွေချော့ချနိုင်ရေးဟာလည်းမျောလင့်ချက်အားနည်းနေသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။မြန်မာပြည်နယ်ကြောက်တော်မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့ VOA သတင်းတော်နိုင်ကိုရင်ပြောပြသွားတာဖြစ်ပါတယ်။